မျိုးလုံးကျထွက်ပြေးတင်ဆောင်နေရတဲ့ချင်းပြည်နယ်ထန်တလန်မြို့ထဲမှာစစ်ကောင်စီတပ်တွေနဲ့ချင်းပြည်ကာကွယ်ရေးထန်တလန်စီဒီအက်အဖွဲ့တို့နိုဝင်ဘာ20ရက်နေ့လယ်ပိုင်းမှာတိုက်ပွဲဖြစ်ပွားခဲ့ပြီးနောက်ပိုင်းနေအိမ်
အခုလိုတိုက်ပွဲတွေဖြစ်ပွားပြီးမီးလောင်နာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး။စက်တင်ဘာလ၁၈ရက်နေ့ကစစ်ကောင်စီတပ်နဲ့ထန်တလန်
PDF တွေကနေအိမ်တွေကိုမီးရှို့ခဲ့တာလို့ပြောပါတယ်။ထန်တလန်ဒေသခံတွေဟာမြုံလုံးကျစစ်ဘေးရှောင်နေတာနှစ်လကျော်ကြာမြင့်လာပြီဖြစ်တဲ့အတွက်အကူအညီတွေလည်းလိုအပ်နေပါတယ်။ထန်တလန်နဲ့ဟာခါမြို့ကြားမှာစစ်ကောင်စီကတပ်ဆွဲထားတဲ့အပြင်ဖြတ်သန်းသွားလာလို့မရတဲ့အတွက်စားရိတ်ရိတ်ခါအခက်အခဲဖြစ်နေတယ်လို့စစ်ဘေးဒုက္ခသည်တွေကိုကူညီပေးနေတဲ့ဆက်လိုင်းလျံကပြောပါတယ်။ သူတို့ကနေပြန်ပြီးထန်တလန်ကိုစွန့်ခွာကြတဲ့အခါသူတို့ယူထားတဲ့ပစ္စည်းတွေကအနွေချင်ပါဘူးပြောချင်တာကဖောင်းရပြီးရောက်နေပြီဆိုတော့သူတို့အရင်အင်းနေပြီဆိုတော့ဒီဟာသူတို့ကအထမတစ်ချက်ကတော့အနွေချင်လိုအပ်နေတဲ့ရှူထားပိုင်းမှာပေါ့နော်ပြီးရင်နောက်တစ်ချက်ကတော့ဘာဖြစ်လဲဆိုတော့ထန်တလန်လေးစစ်ကောင်စီကလည်းမတ်တပ်စွီထားတဲ့စီလိုလေးလမ်းဖြတ်လို့မရဘူးဆိုတဲ့ခါကျတော့ဆန်းကြီးကပိုင်းမှာဒုက္ခရောက်နေတယ်။အစားအသောက်နဲ့အဝတ်အထည်တွေအပြင်စေဝါအကူအညီတွေလည်းလိုအပ်နေပါတယ်။စစ်ဘေးဒုက္ခသည်တွေအများစုဟာနီးစပ်ရာကျေးရွာတွေမှာခုံလုံနေရပြီးတော့တချို့ဒုက္ခသည်တွေကတော့အိန္ဒိယနိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်နေရပါတယ်ခင်ဗျာ။